အာဏာသိမ်းတပ်ရဲ့တိုက်ခိုက်မှုကိုတွန်းလှန်မှုအတွက်တပြည်လုံးမှာ PDF ပြည်သူ့ကာကွယ်ရေးတပ်တွေဖွဲ့စည်းပြီးလက်တုံ့ပြန်ကြပါတယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းရှိတဲ့ပြည်နယ်တွေမှာလည်း PDF ပြည်သူ့ကာကွယ်ရေးတပ်တွေဖွဲ့စည်းပါတယ်။အာဏာသိမ်းတပ်ကိုဘုံရန်သူအဖြစ်ပြစ်မှတ်ထားတဲ့လက်နက်ကိုင်အဖွဲ့တွေပူးပေါင်းလာလိမ့်မယ်လို့မျှော်လင့်ကြပါတယ်။ရှမ်းပြည်နယ်က PDF ပြည်သူ့ကာကွယ်ရေးတပ်တွေပူးပေါင်းပြီးရှမ်းပြည်သွေးစည်းညီညွတ်ရေးတပ်ပေါင်းစုကိုတီထောင်လိုက်ကြောင်းစက်တင်ဘာလ4ရက်နေ့ကကြေညာပါတယ်စစ်အာဏာမသိမ်းမီဇန်နဝါရီလအစောပိုင်းမှာ NLD ပါတီဟာအမျိုးသားညီညွတ်ရေးအစိုးရဖွဲ့ဖို့ရည်ရွယ်ပြီးတိုင်းရင်းသား48ပါတီနဲ့တွဲဆုံဆွေးနွေးဖို့စီစဉ်နေတော့မှာစစ်တပ်ကအာဏာသိမ်းလိုက်တာဖြစ်ပါတယ်တိုင်းရင်းသားလက်နက်ကိုင်တွေများသလိုစစ်တပ်ကလည်းတိုင်းရင်းသားအုပ်စုတွေထဲမှာအမြဲတမ်းအကွဲပြဲဖြစ်နေအောင်လုံနိုင်စမ်းရှိတာတွေ့ရပါတယ်လက်ရှိ CDF လှုပ်ရှားမှုပြည်သူ့စန့်ကျင်မှုနဲ့တက်တွင်းပုံကံမှုဟာအရင်နဲ့မတူတမူထူးခြားပေမဲ့တိုင်းရင်းသားတပ်ဖွဲ့တွေထဲမှာတော့အခြေအနေပြောင်းလဲတာမျိုးတိတ်မရှိသေးသလိုဖြစ်နေပါတယ
် NCA တနင်္ဂနွေလုံးဆိုင်ရာအပြည့်ရစာချုပ်ကိုလက်မှတ်ထူထားတဲ့တပ်ဖွဲ့၁၀ဖွဲ့ထဲမှာသဘောထားအမျိုးမျိုးကွဲလွဲနေပုံရပါတယ်NCA အဖွဲ့ဝင်တွေပုံမှန်ကျင်းပတဲ့ online ဆွေးနွေးပွဲတွေမှာ NUG အစိုးရကိုဝန်ရံပံ့ပိုးမယ်လို့ကြေညာတာမျိုးတွေရှိသလိုအာဏာသိမ်းစစ်ကောင်စီနဲ့တွဲဆုံဆွေးနွေးတဲ့အဖွဲ့တွေလည်းရှိနေပါတယ်။ဥပမာ DKBA ကရင်အဖွဲ့နဲ့ကရင်ညီညာရေးကောင်စီအဖွဲ့ဟာနေပြည်တော်ကိုတွားရောက်ဆွေးနွေးပေမဲ့ KNU ကရင်အဖွဲ့ရဲ့လက်အောက်ခံတပ်အချို့ဟာ NUG ကိုထိတိရရောက်ကူညီနေပါတယ်။ NCA အပြည့်ရဆယ်ဘွဲ့ထဲမှာNUG အမျိုးသားညီညွတ်ရေးအစိုးရနဲ့ပထမဦးဆုံးပူးပေါင်းဆောင်ရွက်သူဟာ CNF ချင်းအမျိုးသားတပ်ဦးဖြစ်ပါတယ်။ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီဆိုတဲ့ SSA တောင်ပိုင်းတပ်ဖွဲ့ကတော့ SSA မြောက်ပိုင်းတပ်ဖွဲ့ကိုတိုက်ဖို့သာစိတ်ဝင်စားနေပုံရပါတယ်။အချို့ကလည်းအပြည့်ရစာချုပ်ပြက်ပြယ်သွားပြီလို့ဆိုပါတယ
်။ NCA အပြည့်ရစာချုပ်နဲ့ပတ်သက်ပြီးအဖွဲ့အမျိုးမျိုးအမြင်အမျိုးမျိုးရှိကြတာမို့အငင်းပွားစရာဖြစ်နေပါတယ်။ကရင်နဲ့ရှမ်းပြည်နယ်မှာအဖွဲ့အစည်းနဲ့အဖွဲ့ဝဲတွေအမျိုးမျိုးပေါ်ပေါက်လာတာကိုကြည့်ရင်ဘုံရန်သူကိုရင်ဆိုင်ရမှာအခက်အခဲအများကြီးရှိတာတွေ့ရပါတယ်။တပ်မတော်ဟာတိုင်းရင်းသားစီးလုံးရေးညီညွတ်မှုကိုဖြိုခွဲရမှာအတွေ့အကြုံရှိတဲ့အဖွဲ့အစည်းဖြစ်ပါတယ်။ KNU အဖွဲ့ကြီးတဲကနေအဖွဲ့လူတွေခွဲထွက်အောင်လုပ်နိုင်တဲ့အစီအလာရှိပါတယ်။ KNU ကခွဲထွက်တဲ့ DKBA ကရင်ဗုဒ္ဓဘာသာတပ်ကိုနေကြဆောင်တက် BGF အဖြစ်အသွင်ပြောင်းနိုင်တာတက်မတော်ပါတော်လိုင်းရင်သက်တမ်းရင့်လေလေအဖွဲ့ခွဲတွေများလာလေလေပြုတ်လာပါလေ
ပြင်းပြင်းနဲ့မှာတက်မတော်လက်အောက်ခံ BGF တက်73ခုရှိတဲ့အနေနဲ့12ခုက DKBA တက်ဖွဲ့တွေဖြစ်နေပြီးပြင်းညင်းညာရေးကောင်စီမှာကြိုင်းစိတ်ကြီးအခြေဆိုင်တက်ဖွဲ့တစ်ခုသာရှိပါတယ်လိုင်းဝဲဖအံဖာပွန်မြဝတီနဲ့ကော့ကရစ်မှာDKBA တစ်ဖြစ်လဲနေကြားဆောက်တက်တွေအခြေစိုက်ပါတယ်။ရှမ်းပြည်နယ်မှာတော့နေကြားဆောက်တက်က5တက်ရှိပြီးပြည်သူစစ်42ဖွဲ့ကျော်ရှိပါတယ်။အချင်းပြည်နယ်မှာ KIA ကခွဲထွက်တဲ့ NDAK အဖွဲ့ကနေဖွဲ့စည်းထားတဲ့နေကြားဆောက်တက်3တက်ရှိပါတယ်။ပြည်အားပြည်နယ်မှာလည်းကရင်နီတပ်မကြီးကနေခွဲထွက်တဲ့နေကြားဆောက်တက်3ခုရှိပါတယ်။အပြည့်ရတပ်ဖွဲ့ကြီးတွေကိုနေကြားဆောက်တက်အဖြစ်အသွင်မပြောင်းနိုင်ပေမဲ့အဖွဲ့အစည်းတွေကိုတက်မတော်ကလက်အောက်ခံဘွားရောက်အောင်လုပ်နိုင်ခဲ့တာတွေ့ရပါတယ
်။ဗိုလ်ချုပ်နေဝင်ကြီးဆိုတဲ့မဆလာဆိုရှယ်လစ်ခေတ်ကလည်းတိုင်းရင်းသားလက်နက်ကိုင်တွေစုဝေးတဲ့အသင်းအဖွဲ့တွေရှိပါတယ်။ကချင်၊ကရင်၊ကယန်၊ကရင်နီ၊လာဟု၊ပလောင်၊ပအုပ်၊ရှမ်းချင်း၊မွန်၊ဝတိုင်းရင်းသား၁၁ဖွဲ့ပါဝင်တဲ့မဒတာမျိုးသားဒီမိုကရေစီတပ်ဦးကို1985မှာတည်ထောင်ပါတယ်။1984အရေးတော်ပုံကိုစစ်တပ်ကဖြိုခွဲပြီးမကြမီမရတနဲ့ចောင်းသားအဖွဲ့ရဟန်းပြိုအဖွဲ့များပြည်ပရောက်မြန်မာအဖွဲ့စတဲ့အဖွဲ့အစည်းအမျိုးမျိုးစုပေါင်းပြီးတော့ DAB လို့ခေါ်တဲ့မြန်မာဒီမိုကရေစီမဟာမိတ်တပ်ပေါင်းစုကိုထိုင်းမြန်မာနယ်စပ်မှာတည်ထောင်ပါလေရည်ရွယ်ချက်ကတော့နဝတအစိုးရကိုဖြုတ်ချဖို့ပါပဲ1989ဒီဇင်ဘာလမှာစစ်အစိုးရနဲ့အိုးစားကွဲသွားတဲ့ဗိုလ်မှူးကြီးစိန်မြဦးဆောင်တဲ့PDF ပြည်သူ့ကာကွယ်ရေးတပ်ပေါ်ထွက်လာပါသေးတယ်1992မှာလက်နက်ကင်တွေကိုနိုင်ငံရေးပါတီတည်ထောင်ခွင့်နဲ့စီးပွားရေးလုပ်ခွင့်ပေးလိုက်တာကိုတိုင်းရင်းသားအဖွဲ့၉ဖွဲ့ကလက်ခံလိုက်တဲ့အခါစစ်အစိုးရရဲ့နိုင်ငံရေးကစားကွက်ထွဲကိုဝင်ကကြတဲ့အဖြစ်ကိုရောက်သွားပါတယ်ပ ပြည်သူ့ပါတီ NLD ကသာစစ်အာဏာရှင်စနစ်ဤကုန်းချုပ်စီမှာမှုဒါလို့မဖြစ်အောင်အာဏာသိမ်းတာပါပဲ။ဒါပေမဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဟာအာဏာသိမ်းတပ်ကိုဘုံရန်သူအဖြစ်သတ်မှတ်ပြီးတစည်းတစ်လုံးနဲ့လှုပ်ရှားရေးမှာမပြတ်မသားဖြစ်နေတာတွေ့ရပါတယ်ခင်ဗျာ။